ကိုဗစ် -19 ရောဂါကာကွယ်ဆေးတစ်ခုရလာတဲ့အခါမှာရောဂါကူးစက်ခံရဖို့အန်ဒရယ်အရှိဆုံးလူတွေကိုဦးစားပေးပြီးထိုးပေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကတောက်ကြားနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် When we have an effective vaccine, we must also use it effectively. In time, as production increases, we want all people everywhere to have access to vaccines.
ထီရောက်တဲ့ကာဝစီတွေရလာပြီဆိုရင်အဲ့ဒါကိုထီထီရောက်ရောက်အသုံးပြုရပါမယ်။ကာဝစီထုတ်လုပ်မှုတိုးလာတာနဲ့အမျှနေရာတိုင်းကလူတိုင်းကာဝစီရစေချင်ပါတယ်။ဒါပေမဲ့ကာဝစီအရေးအတွက်နည်းနေမဲ့အစောပိုင်းကာလမှာတော့မရှိမဖြစ်တာဝန်ထမ်းဆောင်နေရသူတွေနဲ့တကြီးရွယ်ဦးတွေ၊ငကူယောဂအခန့်ရှိသူတွေအပါအဝင်အန်ဒရယ်အရှိဆုံးသူတွေကိုဦးစားပေးပြီးကာဝစီထိုးပေးရပါမယ်လို့ဒေါက်တာဂေဗရီယဆုစ်ကပြောပါတယ်။ကာကွယ်ဆေးထိုးပေးရမယ့်ကိစ္စဟာကိုကျင်းသိခါပိုင်းနဲ့လူလူကျမ်းမာရေးပိုင်းအရာအရေးကြီးုံသာမကပဲစီးပွားရေးပိုင်းအရာလည်းအရေးကြီးတဲ့ကိစ္စဖြစ်တာကြောင့်တချို့နိုင်ငံတွေကလူအားလုံးကိုထိုးပေးတာမျိုးမဟုတ်ပဲနိုင်ငံအားလုံးကလူတချို့ကိုဦးစားပေးပြီးထိုးပေးရမယ်လို့လည်းဒေါက်တာဂေဘရီယဆုစ်ကပြောပါတယ်ထိရောက်ပြီးအန်ဒရယ်ကင်းနဲ့ COVID-19 ကာကွယ်ဆေးရဖို့တစ်ကမ္ဘာလုံးမှာအပြင်းထန်ကြိုးစားနေကြပြီးအခုဆိုရင်တချို့ကာကွယ်ဆေးတွေကိုတတိယအဆင့်ဆန်းသတ်တဲ့အခြေအနေတော်ရောက်နေပါပြီအဲ့ဒီစံသက်ချက်တွေရဲ့ရလဒ်တွေကိုဒီနှစ်ကုန်ဒါမှမဟုတ်ရှစ်နှစ်ဆိုင်မှမှာတည်လာရပြီးတဲ့နောက်အလုပ်ဖြစ်မဲ့ကာကွယ်ဆေးတန်ပေါင်းများစွာကိုစပြီးထုတ်လုပ်ကြရမှာပါ။ဒါကြောင့်လက်တွေ့ကျကျပြောမယ်ဆိုရင်2021ခုနှစ်ဒုတိယနှစ်ဝက်ထက်စောပြီးတော့ကာကွယ်ဆေးတစ်ခုရလာဖွယ်မရှိဘူးလို့ဒုလွေချိုရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမြာစွာမီနာတန်ကပြောပါတယ်။